ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံဟာအာဆီယံလက်ချဥက္ကဋ္ဌတာဝန်ကိုထမ်းဆောင်တော့မှာဖြစ်တယ်လို့လာမယ့်နှစ်ထဲမှာဆိုရင်အာဆီယံအဖွဲ့ဝင်အစိုးရခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးတွေလည်းမကြာခဏကျင်းပကြတော့မှာဖြစ်ပါတယ်မြန်မာနိုင်ငံကအရက်ပတ်လူမှုအဖွဲ့အစည်းတွေနဲ့တခြားအာဆီယံအဖွဲ့ဝင်နိုင်ငံတွေကအရက်ပတ်လူမှုအဖွဲ့အစည်းတွေကလည်းဒေသရင်းကလူထုတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုဆွေးနွေးပြီးအဲ့ဒီအစိုးရခေါင်းဆောင်တွေအစည်းအဝေးတွေကိုတင်ပြကြမှာဖြစ်ပါတယ်အဲ့ဒီအတွက်အာဆီယံရက်ဖက်ဖွဲ့စည်းတွေညီလာခံနဲ့အာဆီယံလူထုဖိုရမ်ကိုလာမယ့်2014ခုနှစ်မတ်လ21ရက်နေ့ကနေ23ရက်နေ့အထိပြုလုပ်ကြမှာဖြစ်ပါတယ်ငြိမ်းချမ်းရေးဖွံ့ဖြိုးရေးတရားမျှတမှုနဲ့လူ့အခွင့်အရေးဒီမိုကရေစီပြုပြင်ပြောင်းလဲရေးစတဲ့ခေါင်းစဉ်တွေအောက်မှာမတူကွဲပြားတဲ့ဒေသတွင်းပြည်သူတွေရဲ့အသံကိုမြင့်တင်နိုင်ဖို့နဲ့အာဆီယံအဖွဲ့ဝင်အစိုးရတွေသိနိုင်ဖို့အဓိကရည်ရွယ်တာဖြစ်တယ်လို့သိရပါတယ်အရီလိုဒေတာတွင်ရပ်ပတ်လူမှုအဖွဲ့အစည်းတွေဖိုရမ်မှာမြန်မာနိုင်ငံကအဖွဲ့အစည်းတွေကလည်းပါဝင်ဆွေးနွေးကြမှာပါဒီနေ့ကနေလာမယ့်ဒီဇင်ဘာလ30ရက်နေ့အထိရန်ကုန်မြို့မြန်မာကွန်ဗင်းရှင်းစင်တာမှာကျင်းပနေတယ်မြန်မာပြည်သူဖိုရမ်ကိုကျင်းပနေရမှာအစိုးရအဖွဲ့ရပ်ပတ်အဖွဲ့အစည်းတွေနဲ့ပညာရှင်တွေလည်းတက်ရောက်ကြပါတယ်ဒီနေ့တက်ရောက်လာတဲ့မွေးမြူရေးနဲ့ရေလုံငန်းဝင်ကြီးဦးအောင်မြင့်ကရပ်ပတ်လူမှုအဖွဲ့အစည်းတွေအားကောင်းဖို့လိုအပ်တဲ့အကြောင်းအခုလိုပြောခဲ့ပါတယ်
နိုင်ငံတကာဒီအာဆီယံအဖွဲ့အစည်းတွေသူတို့ဆွေးနွေးနေတဲ့ပုံစံတွေထဲမှာလွတ်လွတ်လပ်လပ်အဖွဲ့အစည်းတွေဖြစ်တဲ့အတွက်သူကခေါင်းစဉ်ချပေးတာလည်းမဟုတ်ဘူးကိုဆောင်ရွက်ခြင်းတဲ့ခန္ဓာကိုဆောင်ရွက်လူတဲ့ဒီ NGO အဖွဲ့အစည်းတွေလုပ်ကြတာဖြစ်တဲ့ကျွန်တော်တို့နိုင်ငံမှာအခုလိုကြဲကြဲပြန့်ပြန့်နဲ့ပုံမှန်လင်းလင်းနဲ့အဖွဲ့အစည်းတွေကနေပြီးတော့ဆွေးနွေးခဲ့တာမျိုးမရှိဘူးဒီဆွေးနွေးကြတဲ့လူတွေကိုယ်တိုင်ရောအကျိုးဆောင်နေကြတဲ့ NGO တွေရောရဲ့အရေးသွေးတွန်းတာတဲ့ပုံမှာမူတည်ပြီးတော့အတွေ့အကြုံပေါ်မှာအခြေခံပြီးလုပ်မယ်အတွက်တခါမှမလုပ်ဘူးတာတဲ့စာရင်တော့အများကြီးတိုးတက်လာမှာပေါ့နော
်ဒီနေ့ဆွေးနွေးပွဲတက်ရောက်နေတယ်မြန်မာပြည်သူဖိုရမ်လုပ်ငန်းအဖွဲ့အတွင်းရေးမှူးဦးကျော်လင်းဦးကအစိုးရရဲ့အနေနဲ့ရပ်ပတ်အဖွဲ့အစည်းတွေရဲ့အသံဝင်နှားထောင်ပြီးမူဝါဒတွေချမှတ်လာနိုင်မယ်လို့မျှော်လင့်တယ်လို့ပြောပါတယ်
2014မှာမြန်မာနိုင်ငံအာဆီယံဥက္ကဋ္ဌဖြစ်နေတာဝန်ယူရတဲ့အချိန်မှာမြန်မာရပ်ဖက်ဖွဲ့စည်းတွေနဲ့အာဆီယံဒေသထဲမှာရှိတဲ့ရပ်ဖက်ဖွဲ့စည်းတွေစုစည်းပြီးတော့မှာအာဆီယံဆိုင်ရာရပ်ဖက်ဖွဲ့စည်းများညီလာခံတဲ့အာဆီယံပြည်သူ့ဖိုရမ်ကိုကျင်းပဖို့ရှိပါတယ်ကျွန်တော်တို့ရပ်ဖက်ဖွဲ့စည်းတွေကပဲကြိုတင်တိုင်ပင်ပြီးတော့မှာငြိမ်းချမ်းရေးရယ်ဖွံ့ဖြိုးရေးရယ်တရားမျှတမှုနဲ့လူ့ခွင့်ရေးရယ်ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးရယ်ဆိုတဲ့အကြောင်းအရာ၄ခုကိုဆွေးနွေးမယ်ဆိုပြီးတော့မှာကျွန်တော်ဆုံးဖြတ်ခဲ့တာဖြစ်ပါတယ်အစိုးရရဲ့ပြည်ပြင်ပြောင်းလဲလုပ်ငန်းစဉ်တွေမှာလည်းရပ်ဖက်ဖွဲ့စည်းတွေအတန်းနေကိုနားထောင်ပြီးတော့မှပိုကောင်းတဲ့မူဝါဒတွေလည်းချမှတ်လာနိုင်လိမ့်မယ်လို့ယုံကြည်ပါတယ်
လူလူကိုစားပြုရပ်ပတ်လူမှုအဖွဲ့အစည်းတွေရဲ့ဆွေးနွေးချက်တွေကနေရရှိလာမယ့်ရလဒ်တွေဟာလာမယ့်2014ခုနှစ်အတွင်းမှာပြုလုပ်လာနိုင်တဲ့အာဆီယံထိပ်သီးအစည်းအဝေးတွေကိုအထောက်အကူဖြစ်စေနိုင်တယ်လို့နိုင်ငံတော်သမရစီမွားရေးအကြံပေးဒေါက်တာအောင်ထွန်းသက်ကပြောပါတယ်
ဟုတ်ကြီးကြတာ2014ရဲ့အဓိကကြတာကျွန်တော်နိုင်ငံတော်သမရကြီးဟာကျွန်တော်ဗမာပြည်ဟာအာဆီယံဥက္ကဋ္ဌဖြစ်ဥက္ကဋ္ဌဖြစ်တဲ့ခါမှာဒီအာဆီယံဒီထိပ်သီးအစည်းအဝေးတွေဟာနိုင်ငံအုပ်ချုပ်နေတယ်ဒီ DIY လက်ပါမယ်ရပ်ပဲလူပွဲစီလက်ပါမယ်ပညာရှင်တွေလုံခြုံရေးအားလုံးပါမယ်အဲ့တော့အခုလို forum လုပ်ရတာပြင်ဆင်တာနဲ့ပြည်သူအသံတွေကြားတယ်ဘာကြောင့်လဲဆိုတော့ဒီရပ်ပဲလူပွဲစီကတကယ်ကိုထဲထဲဝင်ဝင်လုပ်နေတယ်ဒီဖြစ်တယ်နော်အဲ့ဒါကိုဆရာတို့အခုလို့လာပြီးလုပ်ခဲ့တဲ့အစီအပြေတာပေါ့နော်အရင်တော့မကြားတဲ့အသံတွေကြားမှာအရင်တော့မဆွေးနွေးရရဆွေးနွေးရမယ
်အခုပြုလုပ်တဲ့ forum ဟာလာမယ့်2014ခုနှစ်မှာပြုလုပ်မယ်အာဆီယံလူထု forum ကိုအဓိကအထောက်အကူပြုဖို့ရည်ရွယ်ပေးမယ်ရပ်ပတ်လူမှုအဖွဲ့အစည်းတွေပုံမှန်အားကောင်းလာအောင်မြန်မာလူထုဖိုရမ်လုပ်ငန်းအဖွဲ့ကနှစ်စဉ်ပြုလုပ်သွားဖို့ရှိတယ်လို့သိရပါတယ်ရှင်